ဒီနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်က2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်အာဏာချက်တွေပြင်ဆင်သင့်တဲ့အချက်တွေကိုအချပြပြီးပြည်သူတွေရဲ့အတန်ကိုရယူသွားမယ်လို့ဒီကနေ့ပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကပြည်သူတွေရဲ့အနေနဲ့ဆက်ဆက်တယ်။ဒါတော့ဖွဲ့စည်းပုံအခြေခံမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဒီမှာဒီလိုဆက်ဆက်ကိုဆက်ပြီးနောက်ထပ်ဆက်တယ်။ဒါတော့ဘယ်လိုပုံစံနဲ့လဲဆွဲခဲ့တယ်။အဲ့မဲ့ဆိုရဲကပြင်ပစ်နိုင်အားလုံးပြင်တယ်။တချို့ကပြင်ပစ်ပုံနဲ့ခါပစ်ခဲ့တယ်ဆိုတယ်။ဒါနဲ့ဘေဟာရီအရင်ပူဇော်ပေးလို့ဆိုတော့စဉ်းစားတယ်လက်ကျက်ကြာဖြစ်နေ
အဲ့ဒီလိုပြည်သူတွေရဲ့အတန်ကိုရယူပြီးဒီဇင်ဘာလ၁ရက်နေ့အမီပြည်တော်စုလွှတ်တော်ကဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီကိုတင်သွင်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်တပ်မတော်ဆိုတာပြည်သူတွေကိုကာကွယ်ဖို့နဲ့တိုင်းပြည်ကိုကာကွယ်ဖို့ပဲဖြစ်စေခြင်းနဲ့နိုင်ငံရေးထဲမှာပါဝင်တဲ့တပ်မတော်မဖြစ်စေခြင်းဘူးလို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ
်။တပ်မတော်ရဲ့ခန့်ခန္ဓာဆိုတာပြည်သူကိုကာကွယ်ဖို့တိုင်းပြည်ကိုကာကွယ်ဖို့အဲ့ဒီဘယ်လို့မှနိုင်ငံရေးထဲဝင်ပါတယ်တပ်မတော်အားမပေးဘူး။ပြည်သူလူထုကလည်းရွေးချယ်ထားတဲ့ယက်သားဆိုတာတပ်မတော်အတွက်အားတောင်းတယ်။အဲ့တော့ဒီတပ်မတော်အနေနဲ့တော့အဲ့ဒီခန့်ခန္ဓာပြောနေပြီ။အဲ့ဒီအမြင်ကအလို့တပ်မတော်ကိုတကယ်ကိုအရေးကြီးပြေသွားပြီးတော့ကမ္ဘာစံတင်ပြီးတော့ပြည်သူလူထုကလည်းတော့ဖောက်ခံအားပေးကြည့်လို့ပြီးတော့ခုနေရမှာဘယ်လိုလဲတဲ့တပ်မတော်က
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းလက်ပေးလက်ယူနဲ့အကျင့်ပြတ်ခြားစားမှုတွေကိုကြည်ချင်းအားဖြင့်အဲ့ဒီအချက်တွေဟာနိုင်ငံတကာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုကိုထင်ဟပ်စေတယ်လို့လည်းပြောဆိုသွားပါတယ်
။တရားဥပဒေစိုးမိုးရေးရှိမရှိဆိုတဲ့ဟာဒီကိုရောင်းရဟတ်တာပါလဲဆိုတော့အဲ့ဒီနိုင်ငံတကာနိုင်ငံမှာဘယ်တော့အထိအကျင့်ပြတ်အစားမှုရှိတယ်လဲ။လက်ပေးလက်ယူရှိတယ်ဆိုတော့အဲ့ဒါကိုကြည့်လိုက်လို့ရှိရင်တိုင်းပြည်ရဲ့
တိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုတည်ဖို့ဆိုရင်ပြည်သူတွေနဲ့ထိတွေ့ဖို့လိုအပ်တယ်လို့နိုင်ငံတကာရဲ့ယင်းနှိမ့်နှံမှုကိုထိုင်ဆောင်မနေဘဲနဲ့လှုပ်တင်လှုပ်ထိုက်တာကိုလှုပ်ဆောင်ကြဖို့သုံးသပ်ပြောဆိုသွားပါတယ်
။ဒီယင်းနှိမ့်နှံမှုကိုပဲထိုင်ဆောင်နေရတယ်။ယင်းနှိမ့်နှံမှုရအောင်ခြေကားနေထားနေတဲ့အချိန်မှာအဲ့ဒီအချိန်ထဲမှာကိုယ့်ရဲ့ပြည်သူတွေပြောကိုလှုပ်တင်လှုပ်ထိုက်တာမလုပ်ရဘူး။အဲ့ဒါကိုဒီကနေ့ဆင်းရဲတော့
ဒီကနေ့အထမအကြိမ်မြောက်ပြည်တော်စုလွှတ်တော်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်အစည်းအဝေးပထမဆုံးနေ့အဖြစ်ပြန်လည်စတင်တာဖြစ်ပြီးလွှတ်တော်အစည်းအဝေးအပြီးသတင်းထောက်တွေရဲ့မေးမြန်းချက်တွေကိုဒေါအောင်ဆန်းစုကြည်ဖြေကြားတဲ့အထက်ကကောက်နှုတ်တင်ပြခဲ့တာပါခင်ဗျာ